တရုတ်နိုင်ငံအစုဆွေအားစည်းကွက်ဆက်လက်မတည်ငြိမ်ဖြစ်နေတဲ့အတွက်တရုတ်အစိုးရအနေနဲ့ရင်းနှီးမြှုပ်နှံသူတွေအထိတ်တန့်မဖြစ်ကြစေဖို့သတိပေးရင်း၃ရက်ကြာကြာဆင်းလာတဲ့အစုဆွေအားစည်းကိုဆက်လက်မကြအောင်ထိန်းသိမ်းနိုင်ဖို့အစီအစဉ်သစ်တွေအပူတပြင်းလှုပ်ဆောင်နေရပါတယ်။တရုတ်အစုဆွေအားစည်းစာဆင်မှုဟာအမေရိကန်ပြည်ထောင်စုတိကူးဆက်လာပြီးဗုဒ္ဓဦးနေ့လည်းအယောင်အဝယ်မှာ100ခန်းလုံးကြာဆင်းခဲ့ပါတယ်။ဒါပေမဲ့ဥရောပဈေးကွက်မှာတော့ Greek Dream ကိစ္စပြည်လဲနိုင်တဲ့ဆိုတော့နောက်ဆုံးမျောလင့်ချက်ကြောင့်အစုဆရာဈေးထိုင်မှာဈေးရှိနေခဲ့ပါတယ်။အစုဆရာတွေဈေးလျှော့ရောင်းချပြရမယ့်အရေးကာကွယ်ရေးအနေနဲ့ရာနန့်ချီရဲ့တရုတ်ကုမ္ပဏီတွေဟာဈေးကွက်ကိုရပ်ဆိုင်ထားဖို့တောင်းဆိုခဲ့ကြပါတယ်။ဒီမှာဈေးကွက်ရဲ့40ရာခိုင်နှုန်းရှိတဲ့ကုမ္ပဏီကြီး1300ကျော်ကအယောင်အဝယ်ကိုရပ်ဆိုင်ခဲ့ကြပါတယ်။ဈေးကွက်မှာရုပ်တရက်စိုးရိမ်စိတ်နဲ့မစင်မချင်းရောင်းချမှုတွေများပြားလာတဲ့အတွက်အစုဆရာဈေးကျဆင်းလာရတာဖြစ်တယ်လို့တရုတ်အစုဆရာဈေးထိန်းသိမ်းရေးအဖွဲ့ကဆိုပါတယ်။